Russia ရဲ့ Soviet ပြည်တော်စုကနေခွဲထွက်ပြီးလက်အေးကျင်ညာခဲ့တဲ့ Ukraine နိုင်ငံလက်အေး 33 နှစ်ပြည့်အခမ်းအနားကိုစနေနေ့က Kiev မြို့တော်မှာကျင်းပမှာ Ukraine သမ္မတ Volodymyr Zelensky နဲ့အတူ Poland သမ္မတ Andrzej Duda နဲ့ Lithuania ဝန်ကြီးချုပ် Andrzej Simon Niro လည်းပူးပေါင်းပါဝင်တက်ရောက်ခဲ့ကြပါတယ်။လွတ်လပ်ရေးမိန့်ခွန်းထဲမှာ Zelensky က Russia ကိုတံပြန်နိုင်မှု Ukraine ပြည်သူတွေဟာမာမိတ်နိုင်ငံတွေရဲ့အကူအညီနဲ့တူနေစင်တဲ့အမျှခိုင်ခိုင်မာမာစီစီလုံးလုံးနဲ့တွန်းလှန်နေတဲ့ဆိုပြီးပလနက်စီယားလို့အမည်ပေးထားတဲ့ဝေးထိန်ဒရုန်းတိုက်ခိုက်ရေးမျိုးစားအစ်စ်ကိုထုတ်ဖော်မိတ်ဆက်ခဲ့ပါတယ်။ဒီဒရုန်းဟာရန်လိုသူကိုပထမတန်းစားလက်တုံပြန်နိုင်စွမ်းနဲ့လက်နက်အမျိုးစားအစ်စ်တွေဖြစ်တယ်လို့ကြုံးဝါပြီးတော့လက်ရှိနဲ့ခေတ်အဆက်ဆက်ကယူကရိန်းလွတ်မြောက်ရေးတိုက်ပွဲဝင်ခဲ့ကြတဲ့ပြည်သူတွေကိုဂုံပြုကကြီးကျယ်မြင့်မြတ်တဲ့ယူကရိန်းလို့ဇယ်လန်စကီးကဟစ်ကြွေးပါတယ်။ဒီခဏကိုတက်ရောက်ခဲ့တဲ့ပိုလန်သမ္မတဒူတာကလည်းယူကရိန်းလွတ်လပ်ရေးနေ့ဟာဥရောပအလဲပိုင်းတစ်ခုလုံးရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။လစ်တူနီးယားဝန်ကြီးချုပ်ဆီမိုနီကတော့ရုရှားချုပ်ချော်မှုကိုစတင်တဲ့ယူကရိန်းစစ်ပွဲအတွက်နောက်ထပ်ပံ့ပိုးကူညီမှုတွေပေးသွားမယ်လို့ကတိပြုခဲ့ပါတယ်ခင်ဗျာ။